အမေရိကန်ပြည်ထောင်စုဝစ်စကွန်ဆင်ပြည်နယ်မယ်လ်ဝေါကီမြို့မှာကျင်းပတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့မှာအရင်ကပါတီကိုစားပြုသမ္မတအလောင်းဖြစ်ရေး Donald Trump နဲ့ရှင်ပြန်ခဲ့သူတွေတက်ရောက်မင်ခွန်းပြောကြားပြီး Trump ကိုထောက်ခံခဲ့ကြပါတယ်ဒုတိယနေ့အဓိကစံဖို့ကအမေရိကန်ပြည်ထောင်စုကိုဘေးကင်းလုံခြုံမှုရှိအောင်ပြန်လုပ်ရေးဖြစ်ပါတယ်လူမှုကြီးကြရေးကိစ္စသမ္မတဟောင်းထရမ့်ရဲ့မက်ဆေ့ချ်စီယုံပွဲအဓိကနိုင်ငံရေးမူဝါဒတစ်ခုဖြစ်သလို2015သမ္မတရွေးကောက်ပွဲမက်ဆေ့ချ်စီယုံရေးမှာ Republican Party တွင်အင်အားစုစည်းမှုရရှိစေခဲ့တဲ့မူဝါဒလည်းဖြစ်ပါတယ်။သမ္မတ Joe Biden လက်ထက်မှာနေကြားကိုတရားမဝင်ဖြတ်ကျော်ဝင်ရောက်လာသူတွေပိုတိုးလာတယ်ဆိုပြီး Republican Party ဘက်ကဝေဖန်ပြောဆိုနေပါတယ်။မနေ့ကပါတီညီလာခံမှာသမ္မတဟောင်းထရမ့်နဲ့ပါတီတွင်းသမ္မတလောင်းဖြစ်အဓိကရှင်ပြန်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သားအမတ်ကြီးဟောင်းလည်းဖြစ်တောင်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့နီကီဟေလီလည်းပါဝင်ပါတယ်ဒေါ်နယ်ထရမ့်သမ္မတအဖြစ်တာဝန်ယူခဲ့တဲ့ကာလမှာစစ်ပွဲတွေမဖြစ်အောင်တားဆီးနိုင်ခဲ့တဲ့ဆိုပြီးသမ္မတဂျိုးဘိုက်ဒန်ရဲ့နိုင်ငံခြားရေးမူဝါဒတွေကိုဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ